င်သစ်နိုင်ငံပဲရစ်မြို့တော်ကချောင်းသေးလီစီလမ်းမကြီးပေါ်မှာဒီကနေ့ဆန္ဒပြသူတွေကိုရဲတွေကမြေကြီးဘုံတုံးပြီးဖြုတ်ခွဲခဲ့ပါတယ်။ဆောင်းစားစီဇင်းလုံးမြင့်တက်မှုနဲ့နေထိုင်စရိတ်ညင်မာလာတာကြောင့်ပြင်သစ်မှာသတင်းပတ်နဲ့ချီးပြီးဆန္ဒပြပွဲတွေဖြစ်ပွားလာနေတာပါ။လူပေါင်း1500ထက်မနည်းဟာပဲရစ်မြို့တော်တခွင်ဆန္ဒပြနေကြတာဖြစ်ပြီးလူ130လောက်ကိုဖမ်းဆီးထားတယ်လို့ရဲတွေကပြောပါတယ်။တရင်လေးဘက်ကဆန္ဒပြနေတာကြောင့်ကဘာလက်ကြီးတော်ရီအလာများတဲ့ Eiffel Tower နဲ့တခြားနေရာတော်များကိုပိတ်ထားပြီးတော့လုံခြုံရေးရထောင်နဲ့ချီလဲချထားပါတယ်။ဒီကနေ့စနေနေ့မှာဆန္ဒပြမယ့်အစီအစဉ်လေးကြောင့်အဖြစ်ရှိခံရမှာအလူခံရမှာကိုဆိုရင်ဒီဈေးဆိုင်တော်များလည်းပိတ်ထားတယ်လို့အထင်ကြီးရလမ်းမကြီးတွေကိုလည်းရဲတွေကပိတ်ထားပါတယ်။ပြည်သူတိုင်းငယ်လုံးမှာရဲတပ်ဖွဲ့ဝင်ပေါင်း 19,000 ကျော်ချထားတာကြောင့်ဒါဟာလုံခဲ့တဲ့သတင်းပတ်ကထက်စာရင်24,000ပုံများလာတာပါ။ဆန္ဒပြပွဲတွေအတွင်းပဋိပက္ခတွေကြောင့်လူပေါင်း130ကျော်လဲတန်းရထားပါတယ်။နွေမာလာကလေးကဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့လူ၄ဦးတည်ဆုံးရတယ်လို့လူလူရဲ့တောင်းဆိုမှုတွေကြောင့်လောင်စာစီဇင်းတို့မြင့်ဖို့ကိုသမ္မတအီမန်နျူအယ်မက်ခရွန်ကရဆိုင်ခဲ့ပေမဲ့လည်းအလုသမားလူရန်စားတွေအငင်းစားတွေနဲ့တောင်းသူတောင်းသားတွေကိုထိခိုက်စေတဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ဆန္ဒပြနေကြတာပါခင်ဗျာ။